ဒီမှာစစ်ကောင်စီကရည်ညွှန်းပြောဆိုနေတဲ့အမေရိကန်နိုင်ငံရဲ့ဌာနရဲ့2022ခုနှစ်နိုင်ငံလိုက်အကြမ်းဖက်မှုအခြေအနေအစိုးရကစားပါအချက်လက်တွေဟာဒီကြအစိုးရကစားတစ်ခုရဲ့ပူးတွဲဖော်ကြားချက်သာဖြစ်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်မူဝါဒထောက်ပြန်ချက်ကိုကိုးစားမပြုပါဘူးလို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကတုံ့ပြန်ပြောဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့အကြမ်းဖက်မှုတွေဟာ2021ခုနှစ်ဆီယနာသိမ်းမှုကနေဖြစ်လာတဲ့ဒဏ်ရာအကျိုးဆက်တွေဖြစ်တယ်လို့စစ်တပ်ကမြန်မာလူထုကိုအကြမ်းဖက်လိမ်လည်မှုရဲ့နောက်ဆက်တွဲဖြစ်ရတွေလို့အမေရိကန်နိုင်ငံရဲ့ဌာနတုံ့ပြန်ချက်မှာဖော်ပြပါရှိပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီဟာအရသာထောင်နဲ့ချီတပ်ဖြတ်ခဲ့တယ်လို့ဒီမိုကရေစီကောင်းဆောင်တွေကိုထောင်သွင်းကြေကြတာတပ်ဖြတ်တာတွေလုပ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ဆီယနာသိမ်းပြီးနောက်လူပေါင်း2သန်းကျော်ဟာအိုးအိမ်ဆုတ်ခွာထွက်ပြေးကြတယ်လို့လည်းဆိုပါတယ်။ဒါကြောင့်စစ်ကောင်စီရဲ့မြန်မာလူထုပေါ်အကြမ်းဖက်ရက်စက်မှုတွေကိုအရေးယူနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူက VOA ရဲ့မင်းများစုံစမ်းချက်ကိုဒီဇင်ဘာလ10ရက်နေ့ကဖြည့်ရှင်းတုံ့ပြန်လိုက်ပါဖြစ်ပါတယ်။နိုဝင်ဘာလကုန်ပိုင်းအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့နိုင်ငံအလိုက်အကြမ်းဖက်မှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံအတွက်အကြမ်းဖက်မှု900ခန့်လုံးကျော်ကို PDF ပြည်သူ့ကာကွယ်ရေးတပ်တွေကကျူးလွန်တယ်လို့ဖော်ပြတဲ့အကြောင်းမြန်မာစစ်ကောင်စီကထုတ်ပြန်ပြောဆိုခဲ့တယ်လို့စစ်ကောင်စီနဲ့နှိမ့်နွယ်တဲ့မီဒီယာတွေမှလည်းအမေရိကန်နိုင်ငံရဲ့ဌာနအစီရင်ခံစာထဲမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေကမြန်မာနိုင်ငံအတွက်အကြမ်းဖက်မှုအများစုကျူးလွန်ထားတယ်ဆိုပြီးမာယွင်ကိုကဖော်ပြထားကြပါတယ်။ VOA ကလေ့လာကြည့်သလား2023ခုနှစ်ဧပြီလအတွင်းက Development Service Group ကအမေရိကန်နိုင်ငံရဲ့ဌာနကိုတင်သွင်းတဲ့အစီရင်ခံစာသာဖြစ်ပြီးကမ္ဘာအဝအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူနည်းစုတိုင်းရင်းသားတွေရဲ့လှုပ်ရှားမှုပေါ်ခြေခံပြီးပြုစုတဲ့အစီရင်ခံစာဖြစ်တာကိုတွေ့ရပါတယ်။ဒါကအမေရိကန်အစိုးရရဲ့မူဝါဒဆရာထောက်ပြချက်မဟုတ်ဘူးလို့နိုင်ငံရဲ့ဌာနကအခုလိုရှင်းလင်းတုံ့ပြန်လိုက်တာဖြစ်ပါတယ်။